မြန်မာနိုင်ငံနေရာအတော်များများမှာလက်ရှိတရားဥပဒေစိုးမိုးရေးအတော်ယိုယွင်းနေတယ်လို့ပြည်သူတွေကပြောကြပါတယ်ခိုးမှုလူရဲမှုကနေလူတက်မှုတွေအရင်တန်းပုံများနေပေမဲ့ဥပဒေအတိုင်းဆောင်ရွက်ပေးမဲ့သူတွေကိုတိုင်ကြားတာမျိုးလည်းတိတ်မလို့ကြတော့ပါဘူးတရားဥပဒေစိုးမိုးရေးပိုင်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေအပေါ်ပြည်သူတွေရဲ့ယုံကြည်အားကိုမှုကလည်းနည်းလာတာကြောင့်ဖြစ်တယ်လို့ကိုရိုင်းခန့်ရသူ တနည်းကျော်ကာလအတွင်းမှာရွရွင့်အားနည်းနေတယ်လို့မြန်မာနိုင်ငံကြီးအနှံ့ကပြည်သူတွေထောက်ပြနေတဲ့အထက်မှာတရားဥပဒေစိုးမိုးရေးပိုင်းလဲပါပါတယ်ခိုးမှုလူရမှုဂပိုင်းနိုင်မှုမျိုးလေကမှာဓမြတိုက်ခတ်ရမှုတွေအရင်ထက်ပိုများလာတယ်လို့ကိုရိုင်းကျုံခဲ့သူတွေကပြောပြပါတယ်မိခင်ကျမ်းမာရဲ့အတွက်ဆေးရုံမှာစောင့်ပေးနေခြင်းနေအိမ်ဖောက်ထွင်းခိုးခံရလို့
จะเตยอย่างที่ส่งช่องไล่ได้หล่นมือเนี่ยมาในเนี่ยမျိုးသမီးတူကသူ့ရဲ့ကိုတွေ့အခြေအနေကိုအခုလိုပြောပြပါတယ်အိမ်မှာလုံရှိနေတာမှာဘာတော့အထက်ထပ်ပိတ်ကြတယ်ဟိုကတကားခောက်ရင်�သူလဲလို့အရင်ကြည့်ရတယ်အဲ့လိုမျိုးထိတ်လန့်နေရဘောကွာထားမှာတစ်ခုတော့ရပါတယ်ဟိုလုံချုံမှုမရှိဘူးပေါ့ညာကိုမျိုးကြီးမှာတော့မှာအရဲတွေကဘာလို့လဲဆိုတော့သူတို့ကိုယ်တိုင်ကတော့မှာစိုးရင်ရတဲ့အနေသားဖြစ်နေတယ အဲ့လိုမျိုးပြောတယ်။ဒါနဲ့တော်ပြီးတော့သွားလို့မရဘူးပဲ။ပြည်သူတရားနေနဲ့ဆိုတော့ဒီခေတ်ကာလကြီးတော့ကွာအမှန်တိုင်းပြောရင်တော့ဘာမှပြောနိုင်ရည်ဆိုတော့ရုပ်နိုင်တာတော့မရှိဘူးထင်တယ်။နိုင်ငံရေးချိန်တွေကဒီငြိမ်ဖြစ်နေတဲ့အခါကျတော့အဲ့လိုခိုးဆိုးလူရဲတာတွေကတော့ရှိလို့ရှိနေတာပေါ့။အမှန်တိုင်းတော့အဲ့ဒီကာလာကြီးကိုအဲ့လိုမျိုးမနေကြဘူးကွာလုံခြုံမှုရှိရှိနဲ့အရင်ဟိုအန်ဒီဆိုရောက်ခေလို့လိုမျိုးအဲ့လိုမျိုးတော့သွားကျင်တယ်ကွာ
2022ခုနှစ်ဇန်နဝါရီလထဲမှာသူ့ရဲ့နေအိမ်ဖောက်ထွင်းခံရတဲ့အတွက်မိသားစုပိုင်ဆိုင်သမျှဆုံးရှုံးလိုက်ရပေမဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေကိုယ်တိုင်ကဥပဒေနဲ့အညီအမှုမှန်ပေါ်ပေါက်အောင်မဆောင်ရွက်ပေးနိုင်ခဲ့ဘူးလို့သူ့ရဲ့အတွေ့အကြုံကိုပြောပြပါရယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတရားဥပဒေစိုးမိုးအောင်လှုပ်ဆောင်ပေးရမယ်ရဲဌာနတွေကလည်းပြည်သူ့လုံခြုံရေးထက်ဖိနှိပ်ဖို့ကသာပိုတိုးလုပ်နေကြတာတွေ့ရတာမို့ပြည်သူတွေရဲ့ယုံကြည်အားကိုးမှုအရင်ထက်ကျဆင်းနေတယ်လို့ပြောနေကြပါရယ်ပြည်သူတွေအနေနဲ့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ်တိုင်တာဝန်ယူနေရတဲ့အကြောင်းကိုကြောက်တရားမျိုးနဲ့မှနေသူတယောက်ကလည်းအခုလိုပြောပါရယ
်ရဲတွေကကျွန်တော်တို့ကအရင်ထက်ကြုံမှုခက်တာအခုဆိုကိုဆိုတော့ဟုတ်ခုကအနာရှင်ဆန့်ကျင်တဲ့ဟိုဘာတို့ခါမှမပေးတဲ့ဆန္ဒပြကလေးတွေကိုတော့သူတို့ကရှာဖမ်းလာအဲ့လိုဖမ်းဆီးတာတွေလုပ်နိုင်တာလူစိုးစခိုးဆိုသူတို့မဖမ်းနိုင်တော့အဲ့တော့ကျွန်တော်တို့ကဘယ်လိုသူတို့ယုံစားမလဲပုံမှန်မျိုးမျိုးတက်ပြီးဟိုဖမ်းကျင်သူတို့ဖမ်းနေတဲ့သူတွေကိုဟိုကျွန်တော်တို့အခက်အခဲဘယ်လိုသွားတင်ပြအောင်ကဲထားပါဦးရဲစခန်းထဲဝင်ပြီးသွားတိုင်းအောင်မှာဟိုတစ်ဖက်ကကျွန်တော်တို့ထလန်လို့အထင်ခံအောင်မယ်သူတို့နဲ့ပေါင်းတယ်လို့ထင်ခံပြီးတော့အခက်မသိရင်အသက်ခံအောင်အဲ့တော့ကျွန်တော်တို့မှရှင်းပြလို့လည်းမရအောင်အဲ့တော့ဘယ်လိုလုပ်အောင်လဲဘသူ့ကိုအကူအောင်ဒီတော့ကိုယ့်အစာကိုထိမ့်မယ
်စစ်ကောင်စီကည10နာရီကနေမနက်4နာရီအထိညမထွက်ရအမိန့်ကိုထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာနေကင်းချောင်တောင်မှာပါခိုးမှုတွေလူရက်မှုတွေဖြစ်နေတယ်လို့ဖုံးလူခံရသူဆွဲကြိုးလူခံရသူတွေက VOA ကိုပြောပြပါတယ်ရွှေဆိုင်တွေမှာလည်းရွှေဝယ်တဲ့သူဟန်ဆောင်ပြီးတော့ရွှေတဲ့ပစ္စည်းတွေခိုးယူတာတွေလူရက်တာတွေဓားများတိုက်တာမျိုးတွေပိုဖြစ်လာပါတယ်တရားဥပဒေစိုးမိုးရေးလျော့နယ်လာတဲ့အတွက်အသက်စေဆုံးတဲ့အထိဓားများတိုက်ခရမှုတွေအနုချမ်းစီးမှုတွေလည်းဖြစ်နေပါတယ်။အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကတော့နေ့စဉ်လူတွေနဲ့ရောင်းဝယ်လုပ်ကိုင်နေချိန်ဘသူကလူရက်လာမလဲဆိုတာကိုတွေးကြောက်နေရတယ်လို့ပြောပြပါတယ်
။လူရက်တာတွေလူတွေဓားများတိုက်တာတွေအဲ့ဒါတွေကတော့ဟိုကြားနေရပါတော့ဒီတိုက်တဲ့နေရဲ့ဒီရက်ကလူတွေကတော့ရိုက်ခတ်တာပေါ့နော်ကျွန်တော်တို့ကကိုယ်ရက်ကိုဝယ်ကိုယ်ရင်းကိုပို့စီကိုကိုယ့်ဘာသာကိုကာကွယ်ဆောင်ရှောက်ဆိုတဲ့သဘောမျိုးပဲရှိတယ်ဟိုဘယ်လိုဒီရဲဌာနမျိုးအားကိုးမှာလို့ပါတော့အဲ့ဒါမျိုးတော့မရှိဘူးကြိုးကြည့်ဖို့သားမှုကတော့မရှိတော့ဘူးတော့ကျွန်တော်တို့ကလုပ်ငန်းတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကိုယ်ရဲ့ထွက်သွားလာနေရရှိတာပေါ့တော့ဟိုသူကိုယ်ရင်ကမသိဘူးမသိဘူးတဲ့လူတွေလည်းကြုံရတာဆိုတဲ့အခါကျတော့ဟိုအများနဲ့ပဲဟိုတံတရားတွေပြောင်းချီရတာပေါ့ဒီအဲဒီကိုဒီလိုလာတဲ့လူတွေကိုစီမာရာဇီဝယ်တဲ့လူတွေကလူကောင်းတွေလည်းကုလူကောင်းတွေလည်းဖြစ်နေကြတယ်ဒါပေမဲ့ဟိုအဲဒီမှာလူဆိုးများပါဘူးလားလူမိတ်တွေကတော့များပါမလားဆိုပြီးတန်ရတဲ့နေရာတော့အဲ့ဒီလူစိတ်ကြီးကတော့ဟိုတော်တော်ဆိုးတယ
်အခုလိုအခြေအနေမျိုးတွေကရန်ကုန်မြို့မှာတင်ဖြစ်နေတာမဟုတ်ပါဘူးတခြားမြို့တွေမှာလည်းတရားဥပဒေစိုးမိုးမှုကြဆင်းလာပြီးတော့ခိုးဆိုးလူရက်မှုတွေပိုဖြစ်နေပါတယ် လက်နက်ကိုင်အဖွဲ့အစည်းတွေရှိနေတဲ့နေရာတချို့မှာတော့ခိုးဆိုးလူရက်မှုတွေကိုပြည်သူတွေကအဲ့ဒီအဖွဲ့အစည်းတွေကိုတိုင်ကြားဖြည့်ရှင်းတာမျိုးလုပ်နေကြပါတယ်။စခိုင်းပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်စတဲ့ဘက်တွေမှာတပ်ဆိုင်ရာအလာပိုင်းတွေထက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုင်ကြားဖြည့်ရှင်းနေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဆရာနာတိမ်ပြီးနောက်ပိုင်းမှာလက်နက်
ပြောပြီးတော့မင်းမူလာတယ်လူတွေတာကန်တယောက်ကဗီဒီယိုအေးကိုပြောပါတယ်ခုကြတော့လက်ကန်ကိုကြည့်ရတယ်ဘယ်လိုပဲမှမင်းမီမင်းမီဥတ္တကိုဖြစ်တာနဲ့အဲသူကသူလက်ရှိနေပြီးတော့တောင်းတန်းကြီးမကောင်းတယ်ဆိုတော့ဒါကြီးတို့ဝင်ပြီးတော့မလုပ်ဘဲနဲ့သူစစ်ချင်ရတဲ့လုပ်တယ်အဲ့တော့ဒီဥပမာရှိနေတယ်လူတွေကဒီဥပမာအားကိုလူတွေကတော့တောင်းတစ်ခုတည်းရတယ်ကျွန်တော်ပြစ်စာတစ်ခုနေရတော့တိုင်ရဲ သူကဆိုင်လို့ပြောတယ်ဆိုတော့ဘယ်နဲ့မဆိုင်လဲသူ့ကိုကြီးလို့ဖြစ်လာတယ်ဒီလိုဟာမျိုးပဲဒီရတဲ့ဟိုလက်ခံတယ်ပေါ့ဟိုတော့နောက်ပြောလို့ရတယ်ပြောလို့ဒါကြောင့်လို့တရားဝင်သူတွေပြနေတဲ့အချိန်မှာမျက်နှာကြီးထိခိုက်သူတွေပေါ့တော့တရားဝင်လူချင်းနဲ့လူတွေအားကိုးရမဲ့ပါလေပဲလေအဲ့လိုဖြစ်နေပါလေ
တရားဥပဒေစိုးမိုးသူတွေဘက်ကရာဇဝတ်ကျွလွန်မှုတွေကိုဖမ်းဆီးနှိမ်နှင်းတာအားနဲ့လာတဲ့အတွက်ဒုစရိုက်သမားတွေကပို့ပြီးတော့အတင့်ရဲလာတယ်လို့များကသုံးသပ်ကြပါတယ်ဒါကြောင့်ရဲအယောင်ဆောင်ဖမ်းဆီးပြီးတော့လူရတာအုပ်စုဖွဲ့လူရတာမျိုးတွေလည်းရှိတယ်လို့ကုန်တိုင်ကြုံရသူတွေက VOA ကိုပြောပြပါတယ်ရန်ကုန်မြို့အပါအဝင်နေမြို့တော်တော်များများမှာအခုလိုအခြေအနေတွေဖြစ်နေတာပါဗြိတိန်နိုင်ငံအခြေစိုက် The Economist Magazine ရဲ့သုတေသနနဲ့သုံးသပ်ရေးပိုင်းဆိုင်ရာ Economist Intelligence Unit EIU ရဲ့2022ခုနှစ်လုံခြုံတဲ့မြို့များစာရင်းမှာရန်ကုန်မြို့ဟာအဖက်ဖက်ကလုံခြုံမှုမရှိဆုံးအန္တရာယ်အများဆုံးမြို့ဖြစ်တယ်လို့2022ခုနှစ်ဧပြီလတုန်းကဖော်ပြခဲ့ပါတယ်ရှင်